ရားဝင်အဖြစ်တွေအများအများလေ့ကျင့်တင်ပြအပြင်နဲ့တောင်ကိုရီးယားအစိုးရအစီအစဉ်ကိုတပိတ်ပေါက်ဆန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံအတွင်းကစီးကံစုစုပေါင်း၄ပုံတစ်ပုံကိုမနေ့တောက်ကြံလေးကတရားကြဖိတ်ထားခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံတဲ့မလန်နောင်မှာကိုရိုနာဗိုင်းရပ်စ်ဒီဗင်ကူးစက်မှုအများဆုံးဖြစ်ပေါ်နေချိန်မှာအခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။တောင်ကိုရီးယားအစိုးရကကိုရိုနာဗိုင်းရပ်စ်လိုလူထုကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေအတွက်အစီအစဉ်ပြင်ဆင်ထားနိုင်ဖို့နောက်ထပ်ဆယ်နှစ်အတွင်းစေချောင်းသား4000ကျော်အထိတိုးမြှင့်တင်ကြပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြပွဲကိုဦးဆောင်စီစဉ်ရတဲ့ကိုရီးယားသုတေသနအစည်းအရုံး KMPA ကနိုင်ငံတည်းဆရာဝန်တွေလိုအပ်တာထက်ပိုနေတယ်လို့ပြောပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းလူထောင်အတွက်ရှိရမယ့်ဆရာဝန်ရေးအတွက်3.1%နဲ့ပြည်စင်တိုးတက်နေတာဖြစ်လို့စီဝါရေးပူပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖွဲ့ OECD ရဲ့ရေကုန်ရနှုန်းထက်6ဆမြင့်တယ်လို့လည်းကိုရီးယားသတင်းအစည်းအရုံးကထောက်ပြထားပါတယ်။တောက်ကြနေကဆန္ဒပြသူတွေရဲ့နိုင်ငံလုံးကဆရာဝန်နဲ့စီတောင်းက18000ဝန်းကျင်ပါဝင်ခဲ့ပြီးအဲ့ဒီအထက်2000ကမြို့တော်စုမြို့ကဖြစ်တယ်လို့ KMA ကပြောပါတယ်။ဆရာဝန်တွေတပိတ်ဖို့ခဲ့တဲ့တောက်ကြနေမှာတောင်ကိုရီးယားနိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအပြည့်အသုံးကိုဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီတည်းကူးစက်မှု85ခုကပြည်တွင်းမှာဖြစ်ပေါ်ခဲ့တာပါ။ဒါကမလ31ရက်နေ့ကစလို့ပြည်တွင်းကူးစက်မှုရေအတွက်အများဆုံးလို့လည်းကိုရီးယားကူးစက်ရောဂါကာကွယ်ရေးဌာန CDC ကပြောပါတယ်။